မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ19ရက်နေ့တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်မတင်ခီချိုက်ပါရှင်အမေရိကန်ကျောင်းမြေမှာနောက်ထပ်တိုက်ခတ်မှုတွေမဖြစ်ရေးနိုင်ငံတော်ချီတက်ပွဲကြီးလှုပ်ရှားဖို့စော်ဩနေကြပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ဝင်ရောက်နှောက်ယှက်ခဲ့လေဆိုတဲ့ကိစ္စကိုရုရှားဘက်ကညှင်းဆိုပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ်။ထိတ်တန့်ရောက်သတင်းတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေအနေနဲ့ညီညွတ်ရေးကိုပြတ်ပြားစေမယ်ပါတီတွင်းအုပ်စုဖွဲ့တာတွေမလုပ်ကြဘူး။ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးဗဟိုရဲ့အဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ်
။အဓိကအစီကျွန်တော်တို့နိုင်ငံရေးပါတီတရားစစ်တဲ့အဖွဲ့ချုပ်ကရှေ့ကိုလူကြီးနဲ့ဒီမိုကရေစီပန်းနိုင်ကိုသွားကြည့်ဆရာတွေကို
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူစွမ်းကိုတိုင်းတက်ရောက်တဲ့အမေရိကန်ပြည်ထောင်စုကချင်းမျိုးသားနေအကြောင်းနဲ့အတူအလုပ်ပြင်းထန်သွားတဲ့အချိန်မှာအနာယူအပန်းဖြေလှဲအိတ်လို့ရတဲ့ဝါရှင်တန်ကကော်ဖီဆိုင်လေးအကြောင်းသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းကျောင်းပစ်ခတ်ခံရမှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကကျောင်းတွေမှာနောက်ထပ်ပစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေကိုတောင်းဆိုဖို့နောက်လာတဲ့မှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမြို့တွေမှာချီတက်မဲ့အကြောင်းကြေညာလိုက်ပါတယ်။အသက်တွေမဆုံးရှုံးရစေဖို့ကျောင်းသားတွေအနေနဲ့ချီတက်ကြမှာဖြစ်တယ်လို့ကျောင်းသူတို့ဖြစ်တဲ့ကင်မရွန်ကက်စီကမနစ်တနင်္ဂနွေနေ့က ABC ရုပ်သံကိုပြောဆိုခဲ့ပါတယ်။အမျိုးသား Rifle အသင်းထံကနေငွေကြေးလက်ခံနေတဲ့နိုင်ငံရေးသမားတွေအဆက်တရားရရှိသွားစေရေးကလည်းအခုချီတက်ပွဲရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ကက်စီကပြောဆိုခဲ့ပါတယ်။ဒီလိုကျောင်းရုံးပွဲကိစ္စတွေကိုဥတီစေတဲ့တနက်ကင်ဆောင်မှုအလေးအထတွေကိုအမျိုးသား Rifle အသင်းကမြင့်တင်ဆောင်ရွက်နေတာလို့လည်းသူမကပြောပါတယ်။နောက်ကျောင်းသူတို့ဖြစ်တဲ့အမဂွန်ဇာလက်ကတော့သမ္မတဒေါ်နယ်ထရန့်နောက်ဖလော်ရီဒါအထက်လွှတ်တော်အမတ်မာကိုရူဘီယိုအုပ်ချုပ်ရေးမှူးရစ်စကော့တို့အားလုံးတို့ဟာအမျိုးသား Rifle အသင်းရဲ့ထောက်ခံမှုကိုရရှိထားကြတာလို့ ABC ရုပ်သံကိုပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့နားထောင်မဲ့အစည်းအဝေးလို့နာမည်ပေးထားတဲ့တွေ့ဆုံပွဲတစ်ခုကိုလာမယ့်ဗုဒ္ဓဟူးနေ့မှာအထက်တန်းကျောင်းသားတွေဆရာတွေနဲ့ပြုလုပ်မယ်လို့သမ္မတအင်ဘူရော့ကပြောဆိုထားပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဖလော်ရီဒါပြည်နယ်ပတ်ကလန်းက Majority Stoneman Douglas အထက်တန်းကျောင်းမှာလူ18ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုမဖြစ်ခင်တစ်လလောက်ကတည်းကတနတ်သမား Nicholas Cruz ဘက်ကဒီလိုလုံးမဲ့အရေးရောင်နေတွေ့ခဲ့ရပေမဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဘက်ကအရေးယူဆောင်ရွက်ဖို့လေ့ဟင်းခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကလည်းဝေဖန်ထားပါတယ်ရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆွေးရဘက်ကကြားဝင်နှောက်ယှက်ခဲ့တယ်ဆိုတော့အမေရိကန်ဘက်ကဆဆွဲချက်ပေါ်ရုရှားဆွေးရကဒီနေ့ညှင်းဆွလိုက်ပါတယ်ဒီဆဆွဲချက်တွေကအခြေမြစ်မရှိဘူးလို့ရုရှားဆွေးရပြောခွင့်ရဒီမစီပက်စကော့ဖ်ကသတင်းတောက်တွေကိုပြောလိုက်ပါတယ်သမ္မတဒေါ်နယ်ထရန့်အမျက်စီအမျက်ထွက်စီရဲ့အတွက်ရွေးကောက်ပွဲကိုနှောက်ယှက်ပေးတဲ့သတင်းချက်လက်စစ်စင်ရေးတရားမဝင်လုပ်ဆောင်မှုနဲ့ရုရှားနိုင်ငံသား73ဦးနဲ့ရုရှားလုပ်ငန်း3ဦးတို့ကိုအမေရိကန်အထူးစုံစမ်းစစ်ဆေးရမှုကတရားစွဲဆိုလိုက်ပြီးနောက်ရပိုင်းကြမှာအခုလိုအမှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ရုရှားဆွေးရနဲ့ပတ်သက်တဲ့စိမ့်မီဒါစွမ်းမျိုးအခြေစိုက်လူမှုကွန်ရက်မီဒီယာလုပ်ငန်းအင်တာနက်သုတေသနအေဂျင်စီနဲ့အဲဒီကဝန်တန်း12ယောက်နောက်သူတို့အကိုငွေကြေးထောက်ပံ့ပေးသူတို့ကဒီကိစ္စကိုစီစဉ်ခဲ့ကြတာဆိုပြီးဒီအထူးစုံစမ်းစစ်ဆေးမှုနဲ့အရင် FBI ကြီးကဲအောင်ဖြစ်တဲ့ရောဘတ်မူလာကရုရှားကျိုးစီးပွားဆောင်ရွက်သူတွေပေါ်စွဲချက်တင်ခဲ့တာပါပူပေါင်းကြံစီသူရုရှားတွေကထရမ့်ရွေးကောက်ပွဲစီယုံရေးအဖွဲ့ကလူတွေနဲ့ပူပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့တယ်လို့လည်းစာမျက်နှာ39မျက်နှာပါဆွဲချက်စာတမ်းမှာဆက်ဆွဲထားပါတယ်ဒါပေမဲ့ထရမ့်စီယုံရေးအဖွဲ့ကလူတွေကိုတော့ရုရှားတွေနဲ့ပေါင်းချံခဲ့သူအဖြစ်ဆက်ဆွဲမထားပါဘူးအမေရိကန်ထောက်လှမ်းရေးတိုင်ဝမ်နောက်ကမစ္စတာမူလာတို့ကထရမ့်အနိုင်ရရေးအထောက်အကူဖြစ်ဖို့ရွေးကောက်ပွဲအပေါ်ရုရှားတွေဝင်ပြီးနှောက်ယှက်ခဲ့တယ်လို့ကောက်ချက်ချထားပေမဲ့လည်းသမ္မတထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲစီယုံရေးအဖွဲ့နဲ့ရုရှားကြားပေါင်းချံခဲ့တာမရှိဘူးလို့အစဉ်တစိုက်ညှင်းဆိုလာခဲ့ပါတယ်ခင်ဗျ
အီရန်နိုင်ငံဟာနှစ်ပိုင်းတွင်အတွင်းမှာပဲနျူကလ িয়ার ဘုံပိုင်ဆိုင်တော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်။ပြည်တွင်းမှာဖိအားပေးခံရတာတွေအချင်းပြတ်ချစားမှုနဲ့ဆွဲချက်တင်ခံရမယ့်အရေးတွေရင်ဆိုင်နေရချိန်မှာပဲမစ္စတာနေတန်ယာဟုကဂျာမနီနိုင်ငံမြူးနင်မြို့မှာတင်းကနေကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံအတွင်မိန့်ခွန်းပြောပါတယ်။အရှေ့လက်ပိုင်းဒေသလုံခြုံရေးနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမှာအီရန်နိုင်ငံကိုတရှိနေစေချင်းချမှုတစ်ခုအဖြစ်ဆွဆွဲသွားပါတယ်။အီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်ဟာ၁၀နှစ်ကျော်ကျော်လေးအတွင်းမှာအီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်သွားမယ့်အချိန်ကာလကိုစပြီးရည်တွက်လိုက်တာပါပဲ။သဘောတူညီချက်ကနေဒဏ်ခအရေးယူမှုကိုရှော့ပေါက်ပေးလိုက်တာကိုအီရန်ကိုသဘောထားပြော့ပြောင်းအောင်မလုပ်ခဲ့ပါဘူး။ပြည်တွင်းမှာရောပြည်ပမှာပါသူတို့သဘောထားပြော့ပြောင်းသွားအောင်မလုပ်ခဲ့ဘူးလို့ဝန်ကြီးချုပ်နေတန်ယာဟုကပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးလို့စိတ်အသည့်ဖြစ်ပေါ်လာနေတာကိုပြသနေပေမဲ့မကြာခင်အနာဂတ်မှာဒီမြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုဖြေရှင်းနိုင်ဖို့လမ်းကောင်းကောင်းတော့မမြင်သေးဘူးလို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကသူ့အနေနဲ့မြောက်ကိုရီးယားနဲ့ဆက်သွယ်လမ်းကြောင်းကိုဆက်ဖွင့်ထားပြီးဒီ Kim Jong Un အစိုးရဘက်ကတွေ့ဆုံဆွေးနွေးရေးအသည့်ဖြစ်လာတဲ့အနေအထားပြောလာမှာကိုနားဆွင့်ထားတယ်လို့တင်းငွေအနေနဲ့ကထုတ်ပြောလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကဒီမြောက်ကိုရီးယားနဲ့ဆွေးနွေးနိုင်မှုပေါ်သဘောထားပြောပြောင်းလာတာကတောင်ကိုရီးယားသမ္မတမွန်ဂျေအင်းအနေနဲ့အိုလံပစ်ပွဲကိုတန်တမာကြီးအခွင့်အလမ်းဖြစ်သုံးပြီးမြောက်ကိုရီးယားနဲ့အဆင့်မြင့်ဆွေးနွေးပွဲတွေလမ်းဖွင့်အပြီးတုံ့ပြန်လိုက်တဲ့သဘောလိုသုံးသပ်မှုတွေရှိနေပါတယ်။အမေရိကန်အနေနဲ့အရင်စီးရီးယားကြိုတင်ကာကွယ်မှုတွေတိုက်ခတ်မှုတွေလုပ်သွားဖို့တောင်ကိုရီးယားနဲ့ပြောဆိုဆွေးနွေးနေခဲ့ရတာကလည်းအခုလိုပြောင်းလာတာကမြောက်ကိုရီးယားအနေနဲ့အိုလံပစ်ပွဲမှာပါဖို့သဘောတူပြီးမနှစ်နှောင်းပိုင်းကစကနောက်ထပ်နျူကလ িয়ার ကြိုးပမ်းမှုနဲ့ဒုံးကျည်ဆက်သက်တည်လင့်မှုတွေကိုခਿੱတရဆိုင်လာခဲ့ပြီးမှဖြစ်လာတာပါ။အခုလိုမြောက်ကိုရီးယားဘက်ကတင်းမာမှုဖြစ်လာနိုင်တာတွေကိုရှော့ချခဲ့ပြီးအမေရိကန်ဘက်ကလည်းတောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးရီးလက်ချင်ကန်တွေကိုနောက်ရွှေ့ပေးခဲ့ပြီးအိုလံပစ်ပွဲနောက်ပိုင်းမှာလုပ်ဖို့အစီအစဉ်ရှိထားပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 1068.35.7kHz 1556နဲ့ဖိုင်းဒိုမီတာ25kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အီရန်နိုင်ငံမှာလူပေါင်း65ဦးလိုက်ပါသွားတဲ့လေယာဉ်ပျက်ချခဲ့ပြီးတဲ့နောက်မှာတော့ရှာပွေကယ်ဆယ်ရေးအဖွဲ့တွေရာသီဥတုနဲ့တောင်ထူတတ်တဲ့မြေပြင်အခြေအနေတွေကြားမှာဒီကနေ့တနင်္လာနေ့မှာစ조사ရှာပွေနေကြပါတယ်။ SMN လေးချောင်းလိုင်းကလေရင်တစင်းမနေ့တနင်္လာနေ့မနက်ပိုင်းမြို့တော်ထီရန်ကနေအစ်ဖာဟန်ပြည်နယ်ယဇူးမြို့ကိုပြန်တန်းခဲ့တာမှာဇက်ခရော့စ်တောင်တန်းတွေပေါ်ပြက်ကျခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာလိုက်ပါသွားသူအလုံးတို့သေဆုံးခဲ့ကြပါတယ်။လေပြင်းတိုက်ခိုက်နေပြီးနှင်းတွေမြူတွေဖောအုပ်နေတာကြောင့်လေရင်ပြက်ရနေရာကိုရဟတ်ရှင်တွေဆင်းသက်မရဖြစ်ခဲ့ပြီးကနဦးကယ်ဆယ်ရေးလုပ်ငန်းတွေလည်းနှောင့်နှေးခဲ့ရတာပါဒီကနေ့တင်းနှင်းလာနေမှာတော့ရဟတ်ရှင်တွေဆင်းသက်လို့ရတဲ့အနေအထားထိရာသီဥတုအခြေအနေကတိုးတက်လာပါတယ်ကမ္ဘာခေါင်းဆောင်နေနဲ့အတူပဲကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းလေရင်ပြက်ချရမှုအတွက်ဝန်내ခြေကွဲရကြောင်းပြောဆိုထားတယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်ဆယ်စုနှစ်တွင်နဲ့ချီပြီးနိုင်ငံတကာဓာတ်ခတ်ပိတ်ဆို့မှုချမှတ်ခံထားတဲ့အီရန်နိုင်ငံအနေနဲ့လေကြောင်းလိုင်းတွေမှာဟောင်းနှံနေတဲ့လေယာဉ်တွေကိုအသုံးပြုနေရပြီးဒီဘက်နှစ်ပိုင်းတွေမှာမတော်တဆမှုတွေလည်းတိုးလာနေတာပါ။နိုင်ငံတွင်းကလေယာဉ်တွေကိုပြုပြင်ထိမ့်သိမ်းမှုအတွက်လေယာဉ်ပစ္စည်းတွေလည်းဝယ်လို့မရဖြစ်နေပါလေရှင
်။တောင်ကိုရီးယားနိုင်ငံပျောက်ချန်းဆောင်ရတဲ့အိုလံပစ်ပြိုင်ပွဲမှာရုရှားအားကစားသမားတူတိုင်းမျိုးစေးသုံးဆွဲခဲ့ပုံရတယ်ဆိုပြီးတန်တရားတွေရှိနေပါတယ်။အမျိုးသားမျိုးသမီးတွဲလျက်ကစားရတဲ့ရေကဲပြင်ဒိုးပြင်အားကစားပြိုင်ပွဲမှာခြေတစိဆုရထားတဲ့Alexander Kraskalnitsky ဟာ2016ခုနှစ်ကစလို့တားမြစ်ထားတဲ့ Meldonium တားမြစ်ဆေးသုံးဆွဲထားတာကိုတွေ့ရတဲ့အကြောင်းအတင်းကောက်ဆောင်ကပြီးခဲ့တဲ့တနင်္ဂနွေနှောင်းပိုင်းမှာပြောခဲ့တယ်လို့အတင်းသားအတူကဆိုပါတယ်။ဒီအားစားသမားထံကနေဒုတိယကြိမ်ဆေးစစ်ချက်ယူထားပြီးဒီဆေးစစ်ချက်ဖြေကိုတော့24နိုင်အတွင်းမှာသိရမှာဖြစ်တယ်လို့နိုင်ငံတကာဝန်ဖြစ်အားစားကော်မတီကဒီနေ့ထုတ်ပြောထားပါတယ်။တကယ်လို့ဒီဒုတိယကြိမ်ဆေးစစ်ချက်မှာလည်းတားမြစ်ဆေးသုံးဆွဲထားတယ်ဆိုတာကိုအတည်ပြုနိုင်တော့ရုရှားရေခဲပြင်ဒိုးပြင်အားကစားအသင်းအနေနဲ့ရှင်ပြန်ခွင့်ပြန်ရမှာမဟုတ်တယ်လို့အိုလံပစ်ပိတ်ပွဲအခမ်းအနားမှာလည်းမြို့သားလန်ကင်ဆောင်ချီတက်ခွင့်ရမှာမဟုတ်ပါဘူးရုရှားရေခဲပြင်ဒိုးပြင်အားကစားသမားသမဂ္ဂအကြီးအကဲဒီမီထရီရှီဗက်ဆက်ကတော့ဒီအားကစားသမားရဲ့အစားအသောက်တွေထဲမှာတားမြစ်ဆေးအထက်ခံရတာဖြစ်နိုင်ပြီးဒါဟာတခြားပြိုင်ဘက်အားကစားသမားတွေ ရုရှားရဲ့နိုင်ငံရေးတိုင်ပတ်တွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ပြောဆိုထားပါတယ်ရုရှားနာမည်ကျော်တက်နစ်အကစားသမားမာရီယာရှာရာပူဗာဟာလည်းပြီးခဲ့တဲ့2016ခုနှစ်အော်စတြေးလျ Open တက်နစ်ပိုင်ပွဲမှာအလားတူတိုင်ပတ်ဆွဲတာတွေ့ခဲ့ရပြီးတဲ့နောက်အကစားပြိုင်ပွဲတွေကနေ15လကြာဆိုင်ငံ့ခံခဲ့ရပူပါတယ်နှလုံးနဲ့ပတ်သက်တဲ့ပြဿနာရှိသူတွေအတွက်ရည်ရွယ်ထုတ်လုပ်ထားတဲ့ဒီ Meltonium ဆေးကိုရှာရာပူဗာက10နှစ်လောက်သုံးစွဲလာခဲ့တာဖြစ်ပါတယ်ခင်ဗျ
ကမ္ဘောဒီးယားနိုင်ငံမှာတော့ဆန်မှောင်ခိုးကုန်ကူးမှုတွေရဲ့အန္တရာယ်ကြောင့်နိုင်ငံရဲ့ဆန်တင်ပို့မှုဈေးကွက်ကြီးတစ်ခုလုံးပျက်စီးသွားနိုင်တယ်လို့ဆန်စပါးလုပ်ငန်းအသင်းကသတိပေးလိုက်ပါတယ်။ကမ္ဘောဒီးယားရဲ့ဆန်တင်ပို့မှုက2018ခုနှစ်မှာတန်ချိန်9သိန်းလောက်ရှိခဲ့ပြီးအရင်းနှင်းနဲ့နှိုင်းယှဉ်ရင်တော့တိုးလာတာပါ။ဒါပေမဲ့ BNN ရဲ့ဆန်တင်ပို့မှုကတန်ချိန်6သန်း၊ထိုင်းရဲ့ဆန်တင်ပို့မှုကတန်ချိန်17သန်းထိရှိနေတာပါ။ဒီလိုကွာခြားနေရတဲ့အကြောင်းရင်းတွေကတော့ရှုပ်ထွေးလာတယ်လို့စံစဘာအသင်းကထောက်ပြပါတယ်။ဒစိအတုကတ္တာဈေးကစားတာနောက်ကြီးစံစဘာအသင်းနဲ့မှပဲဘုတ်အဖွဲ့တွေမှပဲအကျိုးစီးပွားဆိုင်ရာကိစ္စတွေနဲ့စီကံဖောက်တာတွေအယုံအကြည်ကင်းမဲ့တာတွေလဲသမားတွေအပေါ်မြေယာသိမ့်မှုတွေရဲ့ရိုက်ခတ်မှုတွေကိုလည်းစိုးရင်ပွဲကိစ္စတွေအဖြစ်သတိပေးထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံစမထရာကျွန်းမော်ကစင်နာဘန်းမီတောင်ဒီနေ့ပတ်ကွဲခဲ့တာမှာမီတာ5ထက်ထွဲမိကုန်းနဲ့ပြောင်းမှုတွေကမီတာ9000ကျော်ပတ်ဝန်းကျင်လေလုထဲထိပြန့်နှံ့ခဲ့ပါတယ်။ဒီနေ့မနက်ပိုင်းမီတာပောက်ကွဲခြင်းကဆလာအသေးပြောင်းတဲ့တန်ရာရသူတော့မရှိသေးတဲ့အကြောင်းနိုင်ငံတော်သဘာဝဘေးဒုက္ခတန်လျှော့ပေါ်ရေးအေဂျင်စီကပြောပါတယ်။မီတာတဝိုက်9ကီလိုမီတာပတ်လည်အနေရှိတဲ့ဆုံးဖြစ်သတ်မှတ်ထားတဲ့နေရာမှာနေထိုင်မှုမရှိပေမဲ့မီတာ5ထက်ထွဲပြောင်းမှုတွေကတော့အဲ့ဒီသတ်မှတ်ဆုံးအပြင်ဘက်ကယာနဲ့ချီတဲ့နေအိမ်တွေကိုပါပြန့်နှံ့ဖုံးလန်းသွားခဲ့ပါတယ်။မီတာတဝိုက်နေထိုင်ကြတဲ့လူပေါင်း3000လောက်ကိုပြေးခဲ့တဲ့နှစ်နဲ့ကဆလာအာနာပိုင်တွေကမဖြစ်မနေရှေ့ပြောင်းခိုင်းခဲ့ပါတယ်ခင်ဗျာ။
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဝင်တွေနဲ့ညီညွတ်ရေးကိုပြက်ပြားစေမဲ့ပါတီတွင်းအုပ်စုဖွဲ့တာတွေကိုမလုပ်ကြဘူးပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောကြားလိုက်ပါတယ်နိုင်ငံရေးပါတီဖြစ်တဲ့အလျောက်ပြည်သူရဲ့ထောက်ခံမှုရမှာရည်တည်လို့ရနိုင်မှာဖြစ်တဲ့အတွက်ပြည်သူကိုအလုံကျွေးပြုနိုင်အောင်လူထုနဲ့ထိတွေ့နေဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်
ကြရပြည်နယ်လွန်ကော်မြို့နယ်မှာဖေဖော်ဝါရီ18ရက်တင်းနှင်းတွင်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတဲကိုလူ2000ကျော်ဝင်ရောက်ခဲ့တဲ့ပါတီအဆိုပြုလွှာပေးအပ်ပွဲအခမ်းအနားမှာအဖွဲ့ချုပ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပါတီအပေါ်ပြင်ပကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ပါတီဗဟိုစည်းကမ်းထင်းသိမ်းရေးအဖွဲ့ခေါင်းဆောင်အဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီ29ရက်နေ့ကစတင်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဥညာဝင်းကတတိပေးပြောကြားလိုက်တာဖြစ်ပါတယ်နိုင်ငံရေးအရမှန်ကန်မှုကိုမစင်စားပဲပါတီတွင်းအုပ်စုဖွဲ့တာတွေသူ့လူကိုယ်လူဘက်ကိုပဲရက်တီလှုပ်ဆောင်တာတွေမြင်တွေ့နေရတဲ့အတွက်ကြားပြည်နယ်အခမ်းအနားအတွင်းတင်းငွေနေနေကသူ့အနေနဲ့အဲ့ဒီလိုထည့်သွင်းပြောဆိုခဲ့ခြင်းဖြစ်တယ်လို့ဥညာဝင်းက VOA ကိုပြောပါတယ
်ဒုက္ခအတိုင်းပဲကျွန်တော်တို့အုပ်စုဖွဲ့တာသူ့လူနဲ့ကိုယ်စားဝန်လုံးမှာနိုင်ငံရေးအရမှန်ကန်မှုကိုမစင်စားဘူးသူ့လူပဲဘလူဘက်ကရမယ်သူတို့ကတော့ငါတို့နဲ့ပါတူရညာတူရဒီလိုဒီကုမျိုးတွေကကျွန်တော်ညွှန်ရေးအတွက်ကြိုက်ကြတယ်။အဲဒါမျိုးတွေမရှိဘဲနဲ့ပြည့်စည်စည်းကြောင်ညွှန်ရေးလုပ်ဖို့ကျွန်တော်တိုက်တောင်း
။ဟုတ်ကဲ့ပါတီထဲမှာအုပ်စုဖွဲ့ကြတဲ့အနေအထားမျိုးတွေကိုမြင်ရကြားလို့
ဟုတ်ပါတယ်ဟုတ်ပါတယ်
။အခုနောက်ပိုင်းအဖွဲ့ချုပ်ရဲ့ရက်တီလှုပ်ဆောင်ချက်တွေအပါအဝင်အန်အေဒီအစိုးရရဲ့မူဝါဒတွေအပေါ်အပြင်မှာဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာတွေကိုလည်းသူ့အနေနဲ့ကြားသိနေရကြောင်းဥညာဝင်းကပြောပါတယ
်။အဲ့ဒါကြားလာလဲပါတာပေါ့ကျွန်တော်တို့ကပါတီထဲမှာရှိနေတော့အဒီရောမှာဖြစ်နေတာလေးကိုလည်းကျွန်တော်တို့သိနေတယ်လေ။ဒါကြောင့်အဲ့ဒါလေးကိုသိကျင်နေအောင်ကျွန်တော်ပြောတာပါ
။နိုင်ငံရေးပါတီတစ်ခုဖြစ်တဲ့အတွက်လူထုကိုအကျိုးပြုနိုင်မဲ့လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ကိုယ်ချင်းချင်းညီညွတ်ကြဖို့လိုအပ်တယ်ဆိုတာကိုပါတီဝင်တွေကိုအသိပေးလိုတဲ့သဘောနဲ့ပြောဆိုခြင်းဖြစ်တယ်ဆိုတာကိုလည်းဥညာဝင်းကပြောပါတယ်
။နိုင်ငံရေးနဲ့ညီညွတ်ရေးကျွန်တော်ပြောတာအဓိကအားဖြင့်ကျွန်တော်တို့နိုင်ငံရေးပါတီတရားဖြစ်တဲ့အဖွဲ့ချုပ်ကဖြစ်ကိုလူချင်းနဲ့ဒီမိုကရေစီပန်းနိုင်ကိုသွားခြင်းဒီအရုပ်ဖြေရမစီကောင်းမယ်ကျွန်တော်ညီညွတ်ရေးကိုဥတည်ရဲ့အလုပ်ကိုင်ကြီးလုပ်အောင်ဟိုဒါကိုကျွန်တော်ပြောချင်တဲ့သဘောကျွန်တော်တို့နိုင်ငံရေးပါတီကသူသူမပါပဲနဲ့ပြည်သူမတော်ကမနဲ့ရည်တည်လို့လည်းမရပါဘူးညောပြည်သူထောက်ခံမှုဆိုရင်ပြည်သူတွေကဘာအလုပ်ကျေးဇူးနိုင်မလဲအဲအလုပ်ကျေးဇူးကခေဟာအသိတော်လည်းဆိုတာဒါလူလူနဲ့ထိတွေ့တော့အရေးကြီးတာထိတွေ့မှုတွေအစဉ်ဆက်အစဉ်မပြတ်ရှိနေမှကျွန်တော်တို့လူလူအကျိုးကိုဆွဲဆောင်မှာအဲ့ဒါကိုကျွန်တော်ပြောတာပါ
ဒါပြင် NLD ပါတီရဲ့အဓိက
ကျွန်တော်ရဲ့ကြီးမှန်းချက်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့2018ခုအပါအဝင်ဖြစ်တဲ့နှစ်ထောင်ရှစ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လဲလက်ရှိမှာကြိုးစားဆောင်ရွက်နေကြောင်းဥညာဝင်းကဆက်ပြောပါတယ်သူတို့ဘက်ကလည်းတကယ်ဥရီတီကိုစဉ်းစားတကယ်ဖြစ်မှာပါတယ်လို့ဆိုတော့စဉ်းစားအပြစ်မှာကိုမစဉ်းစားဘဲနဲ့ဖွဲ့စည်းပုံချေခံဥရီကိုကာကွယ်မယ်မထီချရေးတရားဘူးပြောနေလို့ရှိရင်ဒါ ်သူမှမကြည့်ကြိုက်သေးလို့ပေါ့ဒါကိုလည်းအစဉ်အမြဲပဲနော်နီလန်းချာနေတယ်ချာလို့ရတဲ့တနေ့ကျွန်တော်တို့လူစားဒီလိုလည်းတည်တယ်ကျွန်တော်တို့မှာပါ
အနေဒီပါတီဟာဒီအဝါပေါ့ရုပ်ောက်ပွဲမတိုင်ခင်ကလေးကဒီဖွဲ့စည်းပုံပြင်ဖို့ကြီးမားချက်ရှိခဲ့တယ်အဲ့ဒီအတိုင်းလဲဟိုရုပ်ောက်ပွဲကာလမှာပြောဆိုစည်းရုံးခဲ့တယ်ပေါ့အဲ့ဒီဟာကတော့အခုထိအထားမြောက်အောင်မြင်နိုင်ခြင်းမရှိသေးတော့အကယ်လို့အနေနဲ့ဘလို့များအချိန်မြင့်လှုပ်ဆောင်မှုစဉ်းစားထားတာမျိုးရှိပါသလဲဆိုလိုချင်တာ2008ဖွဲ့စည်းပုံကိုပြင်ဆင်
ဟုတ်တယ်2008ဖွဲ့စည်းပုံပြင်ဆင်မှုကျွန်တော်အများအားနဲ့ကြိုးစားနေတယ်အများအားနဲ့နီးပြော်တယ်ကြောင်းနဲ့ကြိုးစားနေတယ်အဲ့လိုကျွန်တော်တို့ကဒီလိုပဲဒီလိုပဲဆိုမှရသေးပဲနဲ့ထုတ်ပြောတာမျိုးကလည်းမသိတော့အဲ့ဒါတော့ကျွန်တော်တို့ကြိုးစားနေတယ်ဆိုတာတော့ပဲကျွန်တော်ပြောနေရတာပါဒါကနာနာပြောနိုင်တဲ့အခြေအနေရှိလာရင်ကျွန်တော်ပြောပါမယ
်လူတို့ရဲ့တခင်းနဲ့ထောက်ခံအားပေးမှုနဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ NLD အစိုးရတက်တန်းဟာလာမယ့်2020ခုနှစ်မှာကုန်ဆုံးတော့မှာဖြစ်ပါတယ်အစိုးရတက်တန်းကြန့်ရှိနေသေးတဲ့အချိန်ကာလတတွင်းမှာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ရေးအတွက်သူတို့အနေနဲ့အစွမ်းကုန်ကြိုးစားဆောင်ရွက်နေကြောင်းပါတီတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့လွတ်တော်အတွင်းအမှတ်နေရာ25ရာခိုင်နှုန်းကိုယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရနိုင်တဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေ့နေရတာလည်းဖြစ်ပါတယ်။အန်အေဒီပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ကတော့အရင်ဥဝင်းထိန်နေရာမှာဥညောင်ဝင်းကိုခေါင်းဆောင်ဖြစ်အစားထိုးပြီးလူသစ်တချို့အပါအဝင်အဖွဲ့ဝင်6ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ29ရက်နေ့နေ့စွဲနဲ့ပါတီကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးကိုယ်တိုင်တက်ရောက်တဲ့အမေရိကန်ပြည်ထောင်စုမှကျင်းပတဲ့ချင်းမျိုးသားနေ့အကြောင်းတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံအစိုးရတဲ့လက်ထက်မှာချင်းပြည်နယ်ဟာဘယ်တော့ငါနဲ့မှမတူပဲဖွံ့ဖြိုးတိုးတက်လာတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးကပြောဆိုလိုက်ပါတယ်ချင်းမျိုးသားနေ့အခမ်းအနားလဲနိုင်ငံတော်အဆင့်ကျင်းပလာနိုင်တယ်လို့ဝါရှင်တန်ဒီစီကချင်းမျိုးသားနေ့အခမ်းအနားကိုတက်ရောက်လာတဲ့ဦးဟောက်ထူဆွမ်းကပြောပါတယ်ရိုးရအစိုးကနဲ့ပညာရေးထူးချွန်စုချီးမြှင့်ခဲ့တဲ့ဒီအခမ်းအနားအကြောင်းကိုတော့ကိုယ်တိုင်သတင်းသွားယူထားတဲ့ကိုအောင်အောင်ကတင်ဆက်ပေးထားပါတယ်
ဝါရှင်တန်ဒီစီအမီတဝိုင်မှနေထိုင်ကြသူတွေစုပေါင်းပြီးမေရီလန်ပြည်နယ်အယ်လီကောမြို့မှာချင်းမျိုးသားနေ့ကျင်းပခဲ့တာပါ။အမေရိကန်ပြည်ထောင်စုမှနေ့စဉ်ကျင်းပလာခဲ့တဲ့ချင်းမျိုးသားနေ့အခမ်းအနားကိုဒီနေ့မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တူဆွမ်းလည်းထူးထူးခြားခြားတက်ရောက်ခဲ့ပါတယ်
။မြန်မာနိုင်ငံမှာဆိုရှင်နဲ့ကျွန်တော်တို့ချင်းပြည်နယ်ဟာဟာတိုးတက်မှုမရောပါရောကျွန်တော်တို့တော်တော်လေးကိုချင်းနောက်ကျခဲ့တယ်။သို့တော်လည်းဒီနေ့ဒီခါမှာဆွေးရအနေနဲ့ပေါ့နော်။ကျွန်တော်ဥစားပေးပြီးတော့ချင်းပြည်နယ်တိုးတက်ရေးဆိုတော့အများကြီးကျွန်တော်ထူးခြားမှုရှိတယ်။တိုးတက်မှုတွေအများကြီးရှိတာပေါ့နော်။အဲနိုင်ငံတော်အစ်စ်မှာဟောကျွန်တော်ကဆိုချင်းမျိုးသားနေ့ဆိုတာကျွန်တော်ကိုယ်မင်းလေးပြောရင်ချင်းမျိုးသားနေ့ရောကျင်းပဖို့မရခဲ့ဘူးပေါ့။ဒါပေမဲ့ကျွန်တော်တို့စိတ်ကြာပြီးခင်ကနေစပြီးတော့ချင်းမျိုးသားနေကိုကျင်းပဝင်ရတယ်အခုဆိုနိုင်ငံတော်အစ်စ်မှာပေါ့နော်ချင်းမျိုးသားနေဆိုတော့နိုင်ငံတော်အစ်စ်မှာကိုကျွန်တော်တို့ဟလာကြီးကျယ်ခမ်းနားနိုင်တယ်နိုင်ငံရေးအမြင့်သားတာအပြည့်နေပေါ့ကျင်းပဝင်ရတယ်ကျွန်တော်တို့ဒါတွေလည်းသိနေရှင်တယ်ကျွန်တော်တို့ဒီအမေရိကရောက်နေကြတဲ့ချင်းနေနေရတယ်ကိုတိုင်းပြည်တွင်းမှာကျွန်တော်ချင်းပြည်နယ်အတွက်ချင်းမျိုးသားတွေအတွက်ဒီလိုလုပ်နေတဲ့ဟာတွေကိုလည်းပဲကျွန်တော်တို့ကသိပြီးတော့တစ်ဖက်တစ်လမ်းနေပြီးတော့ကျွန်တော်တို့အထောက်အကူနေတဲ့ဟာတွေကိုကိုတက်နိုင်သလောက်ကိုတက်နိုင်တဲ့ဘက်ကပေါ့နော်ပတ်စီပီလို့ကိုအဲ့ဒါလည်း
ဝါရှင်တန် DC မှာချင်းမျိုးသား9000ကျော်လောက်နေထိုင်နေကြပြီးအများစုဟာစစ်အစိုးရဆက်ဆက်လက်ထက်ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်နေကြတာပါလက်ရှိအစိုးရအနေနဲ့ငင်းငယ်ရရှိအောင်ဆောင်ရွက်နေရတဲ့နေ့ပတ်သက်ပြီးတော့လေတာမတ်ကြီးဦးဟောက်သူဆွမ်းကအခုလိုပြောပါရတယ
်။တိုင်းပြည်ငင်းငယ်ချင်းဒီဆောက်တာဟာဖွံ့ဖြိုးတိုးတက်ရေးအတွက်မရှိမဖြစ်လိုအပ်တယ်လို့ပဲဒီမိုကရေစီစနစ်အမြင့်ဆွဲရှင်သန်ဖို့လည်းပဲငင်းငယ်နဲ့ပတ်ဝန်းကျင်ဒီကံမြေခံကောင်းလည်းလိုမဲ့လိုအပ်ပါတယ်။ဒါကြောင့်လည်းပဲတကယ်ဒီဆိုရအနေနဲ့ရေရှည်စီတဲ့တိုင်းပြည်ငင်းငယ်ရဲ့ရရှိဖို့မနှောင့်အစားပြီးဆောင်ရွက်လေ့ရှိပါတယ်။နှစ်ပေါင်း80ကျော်ကြုံပြီးခဲ့ရတဲ့လက်နက်ကင်ပြစ်ပတ်ကသုံးသပ်ဖို့အတွက်ပြည်တွင်းတိုင်းသားလက်နက်ကင်အဖွဲ့တွေနဲ့တနိုင်ကလုံးချစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA National Nationwide Ceasefire Agreement စာချုပ်လေးထုတ်နိုင်အောင်ကြိုးပမ်းဆောင်ရွက်လေ့ရှိပါတယ်။
ဖေဖော်ဝါရီ20ရက်နေ့ဟာချင်းမျိုးသားနေ့ဖြစ်ပေမဲ့လည်းရုံးပေရဲ့ဖြစ်တဲ့ဖေဖော်ဝါရီလ18ရက်နေ့မှာအခမ်းအနားကျင်းပတာပါနေ့စဉ်နဲ့တိုင်းရမုံငွေအတွက်အစားအသောက်ရောင်းချပြီးဒီကရရှိတဲ့ငွေတွေကိုချင်းပြည်နယ်ကလူမှုအတိုင်းဝိုင်းအတွက်လှူဒါန်းကြတယ်လို့အခမ်းအနားကျင်းပစီစဉ်သူတွေကပြောပါတယ်ချင်းမျိုးသားနေ့ကျင်းပတဲ့ရည်ရွယ်ချက်ကိုလည်းဝါရှင်တန်ဒီစီကချင်းမျိုးသားအဖွဲ့အစည်းအတွင်းမူဦးတော်ခုတ်ကအခုလိုရှင်းပြပါတယ
်ဒီလိုရွေးရရင်ကြီးမှုเนาะကျွန်တော်ရှိတယ်ဆိုတော့စားတယ်ဒီကလေးတွေလည်းတည်အောင်ပြီးရင်ကျွန်တော်တို့လည်းအလွမ်းပြေတာပေါ့ဗျာ
ချင်းမျိုးသားနေ့ခန္ဓာမှာရွေးရရင်ကြီးမှုအစိုးကနဲ့အတူမဲပြိုင်ပွဲလည်းပါဝင်ပါတယ်ဒါ့အပြင်ချင်းလူမှုအတိုင်းဝိုင်းအတွင်းကပညာရေးထူးချွန်သူတွေကိုလည်းဂုဏ်ပြုဆုချီးမြှင့်ခဲ့ပါတယ်အမေရိကန်ပြည်အောင်စုမှာ15နှစ်ကျော်နေထိုင်ခဲ့ပြီးကလေး3ဦးမိခင်ဖြစ်တဲ့မက်တီယားဇော်ခိုင်ဟာသူနာပြုပွဲမကြသေးခင်ကမှရရှိခဲ့သူပါ
နိုင်ငံရောက်လာတဲ့ချိန်မှာကျွန်တော်တို့ပညာရည်ချင်းမရှိဘူးဆိုရင်ကျွန်တော်တို့မှာအများကြီးအခက်ခဲရှိတယ်ကလေးတွေကျောင်းစာရီတင်ပေးခြင်းတဲ့အချိန်မှာလည်းကိုယ်မှာဘာမှမသိဘူးဆိုရင်ကျွန်တော်တို့မှာတင်ပေးနိုင်ခြင်းမရှိဘူးစာကိုကနည်းနည်းသိလာတဲ့ချိန်မှာပို့ပြီးတော့ကလေးတွေအတွက်ပို့ပြီးတော့ထိရောက်ပါတယ်
ချင်းမျိုးသားနေခန္ဓာကိုနှစ်ပေါင်း20ကျော်ကြာဝါရှင်တန်ဒီစီအနီးတစ်ဝိုက်ကမြို့တွေမှာအလှည့်ကျင်းပလာတာဖြစ်ပြီးအမေရိကန်ပြည်အောင်စုတဝန်းကချင်းမျိုးသားအများစုနေထိုင်ရာအိန္ဒိယနာလိုပြည်နယ်တွေမှာလည်းအခုလိုအခမ်းအနားတွေကျင်းပကြပါရခင်ဗျာ
အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ချင်းမျိုးသားနေ့အကြောင်းကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။လာမယ့်အင်္ဂါနေ့ညတဲ့လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာလည်းနားဆင်ကြရအောင်ပါ
ဆိုလိုခေါ်တဲ့ရက်သက်လူမှုဖွဲ့စည်းရေးအားကောင်းရှင်သန်မှုဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့တစ်ဖက်မှာ CSU တွေဟာဒီမိုကရေစီကိုထိန်းချောင်းပေးနိုင်တဲ့အင်အားစုတစ်ရပ်လည်းဖြစ်ပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာရက်သက်လူမှုဖွဲ့စည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘယ်လိုအခြေအနေများရှိနေပါလဲ။ NLD အစိုးရလက်ထက်ရက်သက်လူမှုဖွဲ့စည်းတွေရဲ့အနေအထားနဲ့ကဏ္ဍကိုလမ်းနဲ့အင်္ဂါနေ့ညတိုက်ရိုက်လေလံဆစ်ဆဲမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလို့တဲ့သောတာရှင်တွေအနေနဲ့VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြေပို့ထားမယ်ဆိုရင်တိုက်ရိုက်လေလံဆစ်စဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပြေပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923923255လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အပါဝင်ဆွေးနွေးမိနေစာနဲ့သောရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
မနက်ဖြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသေးရှင်။ဆက်ပြီးတော့တင်ဆက်ပေးချင်တာကတော့အနာယူအပန်းဖြေလှဲအိတ်လို့ရတဲ့ဝါရှင်တန်ကကော်ဖီဆိုင်လေးအကြောင်းဖြစ်ပါတယ်။ IT ကွန်ပျူတာသတင်းဉာဏ်ပညာကျွမ်းကျင်သူအနေနဲ့နေ့တစ်ဝက်အလုပ်ကျိုးလာခြင်းရောက်ရင်အမြဲပင်ပန်းသွားတတ်ပါတယ်။ဒါကြောင့်မို့လို့ပြန်ပြီးတော့လမ်းဆန်းလာအောင်မလုပ်သင့်လဲလို့အနာကလှုပ်ဖော်ကင်ဘက်တွေကိုသူကမေးမြန်းပါတယ်။အဖြေကတော့မျိုးစုံပါ။ကားထဲမှာနဲ့နောက်အနည်းဆုံးဟိုတယ်အိတ်ခန်းမှာတရေသွားအိတ်တာကနေအလုပ်ထိုင်ကုန်နေမှာပဲတရေအိတ်တာကြားတာတွေအထီးပုံစံမျိုးစုံကြားခဲ့ရပါတယ်။ဒီနေရာမှာတော့တရစင်အနေနဲ့အကြံပေါက်သွားတာကအလုပ်ပင်ပန်းတဲ့သူစိတ်ပင်ပန်းတဲ့သူတွေအနေနဲ့ခဏတာတရေနားနိုင်မှုစိတ်ငြိမ်ရာလေးလိုအပ်တယ်ဆိုတာပါ။ဒါကြောင့်မို့လို့သူ့အနေနဲ့ Richard Rack လို့နာမည်ပေးထားတဲ့ခဏတရေလှဲအိတ်နိုင်တဲ့ကော်ဖီဆိုင်လေးဖွင့်ထားတဲ့အကြောင်း VOA သတင်းတောက်ဖေဇာသတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အမေရိကန်အစိုးရပါဝင်ငွေကြေးအဖွဲ့အစည်းမျိုးစုံနဲ့ကုမ္ပဏီတွေနောက်အခြားအဖွဲ့အစည်းပေါင်းစုံအခြေဆိုင်ရာဝါရှင်တန်ဒီစီမြို့တော်မှာလူပေါင်းစုံဟာနိုင်ငံပေါင်းများစွာအလုပ်ပင်ပန်းခဲ့ကြရတာကလည်းအခုတော့ဒီအာအင်တွေပြန်ဖြည့်ဖို့ဆိုင်ကလေးကိုမြို့လယ်ကောင်မှာလွန်ခဲ့တဲ့လအနည်းငယ်ကပဲဖွင့်လိုက်ပါပြီ။ဒီနေရာမှာလာနာသူတွေအနေနဲ့မှုရအီအီလေးထဲမှာဆောင်းလေးချုံပြီးလဗန်ဒါရေမွေးဆွတ်ထားတဲ့မျက်စိအုပ်လေးနဲ့ဂီတတန်ထဲမှာစီမျောပြီးတရေတမောမေးဆက်နိုင်ပါလေ။မင်းနဲ့ဆယ်လောက်ဒီအိပ်ပြီးမှတော့သူတို့ပြန်ထားပြီးအလုပ်ကိုလလန်ဆန်းဆန်းလေးပြန်သွားကြပါလေဒီ Richard ဆိုင်ကိုစထူထောင်ခဲ့တဲ့တော်ရီစနီကတော့
We've seen DC and Washington
ကျွန်တော်ပါဝင် DC နဲ့ Washington မြို့သူမြို့သားတွေအနေနဲ့ဒီအခြေအနေတစ်ကိုလက်ကမ်းကြိုဆိုခဲ့ကြပါတယ်
တော်ရီစနီကဆက်ပြီးဒီဆိုင်လေးကအလောတကြီးအလုပ်လုပ်ရတဲ့ဘဝကိုဖြည့်လျှော့ငြိမ်းချမ်းစေတယ်လို့ဆိုပါတယ
် Some of the distractions that we're facing today we've never seen
ကျွန်တော်ဒီနေ့ကြုံရတဲ့စိတ်ရှုပ်ထွေးစရာချို့ကအရင်မကြုံခဲ့ဘူးတာတွေရောဥပမာကျွန်တော်ကိုယ်မှာအမြဲ24နာရီချိန်ထားရတဲ့ခင်မီလက်ခံဖုန်းလိုမျိုးပေါ့ အဲ့တော့ခမားရဲ့အထက်ရာရှိကညဘက်မှာရောအပန်းဖြစ်ခီးသွားကြမှာရောအချိန်မျိုးခေါ်နိုင်တယ်လေအရင်မျိုးဆက်တွေမကြုံရတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့အခုကြုံနေရတာပါအခုလိုမျိုးကျွန်တော်တို့ရေရှည်အသက်ရှင်နေထိုင်ဖို့ပြောရရှင်အသက်ရှိရှိနေနိုင်ဖို့အပေါ်အန္တရာယ်ရှိနေတဲ့ဘဝပျော်မွေ့မှုဆိုင်ရာအပြောင်းလဲတွေအမူအကျင့်ဆိုင်ရာအပြောင်းလဲတွေမျိုးဒီနေ့ကျွန်တော်တို့ကြုံနေရတဲ့စိန်ခေါ်ချက်တွေကအများကြီးပဲဗျာ
ဒါဖြင့်စိတ်ရောကိုယ်ပါအနာအယလန်းဆန်းစေဖို့အတွက်တရားထိုင်တာနဲ့စိတ်ကြည်နူးစရာကိတ္တံတွေကိုပါတွဲဖန်တီးပေးထားပါတယ်။တရားထိုင်သင်တန်းဆရာမ Page Lichens က
Playing back and listening to relaxing sounds allows
them ချိန်ပေါ်ပါကြည်နူးစရာကိတ္တံကိုနားထောင်ပြီးတော့သူတို့အနေနဲ့တခြားစဉ်းစားစရာလေးတွေကိုဘေးဖယ်ထုတ်ထားနိုင်တဲ့နေရာလေးတွေကိုရောက်သွားတယ်ရှင်။နောက်ကိုပြလဲချလိုက်ပြီးတော့နားထောင်နိုင်တဲ့နေရာလေးပေါ့နော်။ဒီကိတ္တံကလည်းခန္ဓာကိုယ်တွေကိုစီးချက်အနေအမြင့်မျိုးစုံနဲ့ငြိမ့်ငြိမ့်လေးနည်းနည်းချိုင်းချိုင်းလေးစီးဝင်ကန်စားစရာပေါ့ရှင်
။ဒီဆိုင်မှာလာနာတဲ့ကွန်ပျူတာကျွမ်းကျင်သူ Corner Garrity ကလည်း
Feels like a day's just beginning instead of
နေ့တော့တော့ကြိုးသွားပြီ။ဒီနေ့အလုပ်ပြီးချိန်ထိဘလို့စက်ဖြစ်ရမလဲလို့မောနေရမယ့်စား။ဟာဒီနေ့တာကခုမှစတာပဲလို့ထင်ပြီးလမ်းတော့တာဗျ။ဒီလိုကျွန်တော်ခဏခဏလာတယ်။နေဝယ်မှာလည်းလာတယ်အလုပ်ပြီးချိန်လည်းလာတယ်လေ။ညနေဘက်လာလဲအင်အားပြန်ပြည့်လာစေတာမို့အလားတူအထောက်အကူဖြစ်စေတယ်ဗျ
။ဒါအပြင်ဒီဆိုင်လာသူနောက်တစ်ဦးဖြစ်တဲ့ရှေ့နေမယ်ရီအဖွန်ထေကလည်း
My problem is usually here in my jaw.
ကျမအမြဲနာနေတာကဒီနားမှာလေ။မေရောမှာပေါ့ဒီနေရာမှာတင်းမာမှုတွေကလာစုနေတာရှင့်။ဒီကိုကျမအမြဲလာနာပါလေ။အဲ့ဒါကြောင့်ဒီနေရာမှာပြေလျှော့ပြီးတော့တက်တာလာတာပေါ့။ဒီနေရာနဲ့ကြောကုန်းကကျမအတွက်နေရခတ်တဲ့နေရာတွေလေ
။တကယ်တော့လူအများဘဝပျော်ရွှင်မှုနဲ့ကျမရဲ့လိုက်စားမှုပုံများလာတဲ့ဒီခေတ်ကြီးမှာအခုနေ့လေတီးအိတ်စီးပွားရေးလုပ်ငန်းကဆက်အောင်မြင်ဖို့များလာကြောင်းတရီဆရီအနေနဲ့ဒီလုပ်ငန်းကိုစတင်နိုင်ခဲ့တဲ့အတွက်ဂုဏ်ယူမဆုံးဖြစ်နေပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုဒီရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိ Asia Sub 7 ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်ကျန်နေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းချောင်းပစ်ခတ်ခံရမှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကကျောင်းတွေမှာနောက်ထပ်ပစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေတောင်းဆိုဖို့နောက်လာတဲ့မှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမြို့တွေမှာချီတက်ကြမယ်အကြောင်းကြေညာလိုက်ပါတယ်။အသက်တွေမဆုံးရှုံးရစေဖို့ကျောင်းသားတွေအနေနဲ့ချီးတက်ကြမှာလို့ကျောင်းသူတို့ဖြစ်တဲ့ကင်မရွန်ကက်စီကမနစ်တင်းကနေနေတုန်းက EPC ရုပ်တံကိုပြောဆိုလိုက်တာဖြစ်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဘက်ကဂျာဝင်နှောက်ယှက်တယ်ဆိုတဲ့အပေါ်ရုရှားအစိုးရကဒီကနေ့ညှင်းဆိုလိုက်ပါတယ်ဒီဆွဆွဲချက်တွေကအခြေမြစ်မရှိဘူးလို့အစိုးရရဲ့ပြောခွင့်ရဒမစ်ထရီပက်စကော့ကသတင်းထောက်တွေကိုပြောတာပါသမ္မတဒေါ်နယ်ထရန့်အမျက်ထွက်စီရေးရွေးကောက်ပွဲကိုအနှောက်ယှက်ပေးတဲ့သတင်းအချက်လက်စစ်ဆင်ရေးတရားမဝင်လှုပ်ဆောင်မှုနဲ့ရုရှားနိုင်ငံသား73ဦးနဲ့လုပ်ငန်း3ခုတို့ကိုအမေရိကန်အထူးစုံစမ်းရေးမှုကတရားစွဲဆိုလိုက်ပြီးတဲ့နောက်ရပ်ပိုင်းအကြမ်းမှာအခုလိုမှတ်ချက်ထွက်ပေါ်တာဖြစ်ပါတယ်အီရန်နိုင်ငံဟာနှစ်ပိုင်းနေအတွင်းမှာပဲနျူကလ িয়ার ဘုံပိုင်ဆိုင်ထော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်။ပြည်တွင်းမှာဖိအားပေးခံရတာတွေအကျဉ်းပြတ်ချဆမှုနဲ့ဆွဲချက်တင်ခံရမယ့်အရေးတွေရင်ဆိုင်နေရချိန်မှာပဲမစ္စတာနေတန်ယာဟုကဂျာမနီနိုင်ငံမြူနစ်မြို့မှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံအတွင်းအီရန်နိုင်ငံကိုတီးရှိနေစေချင်းချောက်မှုတစ်ခုအဖြစ်ဆွတ်ဆွဲပြောဆိုလိုက်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Linus Ringett ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားသက်သက်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this